မြန်မာနိုင်ငံကចောင်းသားလူငယ်တွေအမေရိကန်အစိုးရရဲ့ကူညီထောက်ပံ့ပေးမှုနဲ့ပညာသင်ကြားခွင့်ရပြီးကိုယ်တိုင်တိုးတက်ရေးအတွက်နေပြည်တော်ဆုံးမှာပြန်လည်လုကင်ပြီးအောင်မြင်မှုရနိုင်ကြတာကိုမြင်ရတဲ့အတွက်ဝန်သာမိကြောင်းဒီနေ့ရန်ကုန်မြို့ American Center မှာပြုလုပ်တဲ့တွေ့ဆုံပွဲအတွင်း American ပြည်ထောင်စုရဲ့ပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Marie Rice ကပြောကြားလိုက်ပါတယ်။ကာလာဒိုကာလာရှေးပညာသင်ကြားနိုင်မဲ့စီစဉ်နေလက်ရှိထက်ပိုပြီးတိုးချဲ့လှုပ်ဆောင်နိုင်အောင်သူ့အနေနဲ့ကြိုးစားဆောင်ရွက်သွားမယ်လို့လည်းမြန်မာနိုင်ငံဆိုင်ရာ American တာဝန်ကြီး Scott Marcio ကပြောပါတယ်။ဒီနေ့ကျင်းပတဲ့ခမ်းနားမှာကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ကိုဇော်လိုင်ကအပြည့်စုံကိုဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ American အစိုးရရဲ့ထောက်ပံ့မှုနဲ့ American ပြည်ထောင်စုမှာတွားရောက်ပညာသင်ကြားခဲ့သူတွေရင်ကျိမှုဖလှယ်အစီအစဉ်နဲ့တွားရောက်ခဲ့ကြသူတွေသက်ဆိုင်ရာဘာသာရအလိုက်ကာလာဒိုတွားရောက်လေ့လာခွင့်ရခဲ့သူတွေစုစည်းပြီးအမေရိကန်ပြည်ထောင်စုပညာရေးနဲ့ရင်ကျိမှုဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးမရီရိုက်စ်နဲ့တွေ့ဆုံပွဲအခမ်းအနားကိုဒီကနေ့ရန်ကုန်မြို့အမေရိကန်စင်တာမှာကျင်းပခဲ့တာပါ။ပညာရေးနဲ့တခြား professional လုပ်ငန်းခွင်နယ်ပယ်မှာပုံမထုတ်ဖောက်နိုင်ပြီးအောင်မြင်မှုရနိုင်အောင်အမေရိကန်အစိုးရကကူညီပေးနိုင်ခဲ့တဲ့ရလတ်တွေကိုတွေ့ရတဲ့အတွက်ဝမ်းမြောက်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးစကော့မာရှယ်ကပြောပါတယ်။
And we're introducing her to some of the dynamic young people in Myanmar. So
မြန်မာနိုင်ငံတွင်းမှာပြောင်းလဲမှုတွေဖြစ်ပေါ်အောင်လက်တွေ့လှုပ်ဆောင်နေကြတဲ့သူတွေနဲ့လက်ထောက်ဝန်ကြီးကိုကျွန်တော်တို့တွေ့ဆုံပေးမှာဖြစ်ပါတယ်။အဲ့ဒီလိုတွေ့လက်ချင်းအပြင်အမေရိကန်ကကူညီပေးခဲ့တာတွေဟာတကယ်ကိုအကျိုးဖြစ်ထွန်းစေတယ်ဆိုတာကိုသူမကိုယ်တိုင်မြင်တွေ့ခွင့်ရသွားပါလိမ့်မယ်။ဒါကြောင့်ဒီစီဇန်အတွက်ဘဏ္ဍာငွေကြေးတွေထောက်ပံ့မှုတွေပိုးပြီးတော့ရလာအောင်တက်နိုင်ဆုံးသူနဲ့လက်တွဲပြီးတော့ကျွန်တော်တို့ပူးပေါင်းလှုပ်ဆောင်သွားမှာပါ။ငွေကတော့လောက်တယ်ဆိုတာမရှိပါဘူး။ဒါပေမဲ့ဒီစီဇန်တွေကိုခုနောက်ပိုင်းမှာကျွန်တော်တို့တော်တော်လေးတိုးချဲ့နိုင်ခဲ့ပါတယ်။ဒီလိုအကျိုးရှိတဲ့စီဇန်တွေဆက်ပြီးတော့လှုပ်သွားနိုင်ရေးဟာကျွန်တော်တို့ရဲ့ရည်မှန်းချက်ဖြစ်ပါတယ်
။လက်ထောက်ဝန်ကြီး Marie Rice ဟာတက္ကသိုလ်လုံးမှာရှိတဲ့ပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာအစီအစဉ်တွေနဲ့အဲ့ဒီအစီအစဉ်တွေကိုအမေရိကန်အစိုးရကဘယ်လိုရန်ပုံငွေထောက်ပံ့ပေးရမယ်ဆိုတာတွေကိုကြီးကြပ်ကူကဲရသူလည်းဖြစ်ပါတယ်။အခမ်းအနားကိုတက်ရောက်လာတဲ့လူငယ်တွေကသူတို့တွားရောက်ခဲ့တဲ့အစီအစဉ်တစ်ခုချင်းစီရဲ့ခေါင်းစဉ်အောက်မှာလက်ရှိလှုပ်ဆောင်နေတဲ့နေပယ်ကဏ္ဍအသီးသီးအကြောင်းခင်းကျင်းပြသထားကြတာတွေကိုလိုက်လံကြည့်ရှုခဲ့ပြီးတဲ့နောက်တွေ့မြင်ကြသိရတဲ့တိုးတက်မှုအခြေအနေတွေကိုကျေနပ်အားရမိကြောင်းလက်ထောက်ဝန်ကြီး Marie Rice ကပြောကြားခဲ့ပါတယ
် I've been hearing about all kinds of interesting programs that you've been working on environmentalism
ဒီနေ့အခမ်းအနားကိုတက်လာသူတွေကလှုပ်ဆောင်ကြတဲ့စိတ်ဝင်စားစရာအစီအစဉ်တွေကိုကျွန်မနားထောင်ဝင်ရခဲ့ပါတယ်အဲ့ဒီအထက်မှာတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးရေရှည်တည်တက်နိုင်မဲ့အစီအစဉ်တွေစုံတီထွင်စီးပွားရေးလုပ်ကိုင်ဆောင်ရွက်မှုတွေပညာရေးလူမှုအတိုင်းဝိုင်းတွေတိုးတက်ပြောင်းလဲအောင်ထိတွေ့ဆောင်ရွက်မှုတွေပါဝင်ပါတယ်မင်းညကလည်းလူငယ်၅တန်းလောက်ပထမအကြိမ်ပဲပေးခွင့်ရကြမယ်အခြေအနေတွေကိုကျွန်မတို့ဆွေးနွေးခဲ့ကြပါသေးတယ်ဒါဟာအင်မတန်အားကောင်းတဲ့လှုပ်ဆောင်မှုတွေဖြစ်ပါတယ်ဒီကိစ္စမှာပါဝင်လှုပ်ဆောင်နေကြသူတွေအနေနဲ့ဆက်လက်ပြီးတော့တက်တက်ကြွကြွလှုပ်ဆောင်ပေးကြဖို့ကျွန်မတိုက်တွန်းလိုပါတယ
်မနေ့အောက်တိုဘာ၂ရက်နေ့ကတော့မန္တလေးဂျက်ဖာစင်စင်တာကလူငယ်တွေအပါအဝင်တက်ကြွတဲ့လူငယ်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံရွေးကောက်ပွဲနဲ့ဒီမိုကရေစီအရေးပါပုံတို့ကိုရန်ကုန်မြို့အမေရိကန်စင်တာမှာပြုလုပ်ခဲ့ပါတယ်ဒီကနေ့ကျင်းပတဲ့အခမ်းအနားကိုတော့ဝိုင်စီလီ CF နဲ့ဖူဘရိုက်စတဲ့လူငယ်ចောင်းသားအစီအစဉ်တွေနဲ့အမေရိကန်မှာပညာသင်ခဲ့သူတွေကာလာဒိုတွားရောက်လေ့လာခွင့်ရခဲ့သူလူငယ်တရာကျော်တက်ရောက်ခဲ့ကြပါတယ် CF အရှိတောင်အာရှလူငယ်ကောင်းဆောင်အစီအစဉ်ကို2019ခုနှစ်မှာတက်ရောက်ခဲ့ပြီးတဲ့နောက်အဲ့ဒီအစီအစဉ်မှာပါဝင်တဲ့မြန်မာလူငယ်တွေစုစည်းပြီးအခုအချိန်မှာလူငယ်တွေအတွက်အသိပညာပေးသင်တန်းတွေနိုင်ငံအနှံ့လှုပ်ဆောင်ပေးနိုင်တဲ့အကြောင်းကိုကျော်စောလင်းကရှင်းပြပါတယ်
ကျွန်တော်တို့ကကြတော့ဒီဖွံ့ဖြိုးနေတဲ့နေရာတွေကအဲចောင်းသားចောင်းသူတွေကိုကျွန်တော်တို့ကပရဟိတလိုက်ပြီးတော့စာသင်ပေးတယ်ခင်ဗျကျွန်တော်တို့သင်ပေးတဲ့ဘာသာရပ်တွေက၅မျိုးရှိတယ်ပထမတစ်ခုကတော့ဒါစိတ်တမြင့်ခြင်းရေးပေါ့ youth motivation သင်တယ်နောက်တစ်ခုကကျွန်တော် gender study ပေါ့ gender study ရောသင်တယ်နောက်တစ်ခုကကျဒီ domestic violence ပေါ့အိမ်တွင်းအချမ်းဖတ်မှုအကြောင်းတွေပဲသင်တယ်နောက်တစ်ခုကတော့ကျွန်တော်ဒီကျန်းမာရေး health အနေနဲ့လည်းသင်ပြီးတော့ဒီတဘာဝပတ်ဝန်းကျင်ဆိုင်ရာအချိန်သင်ရေး environmental awareness ကိုကျွန်တော်တို့သင်သေးတယ်ခင်ဗျဟုတ်ကဲ့
အလားတူပဲအမေရိကန်သမ္မတဟောင်းဘာရက်အိုဘားမာတည်ထောင်ခဲ့တဲ့ဝိုင်စီလီအရှိတောင်အာရှလူငယ်ကောင်းဆောင်အစီအစဉ်မှာပါဝင်ခဲ့ပြီးအမေရိကန်ပြည်ထောင်စုမှာတွားရောက်လေ့လာခွင့်ရခဲ့တဲ့အတွေ့အကြုံတွေကြောင့်အခုအချိန်မှာလူငယ်တွေဖတ်ဖို့ပုံမြင်စာအုပ်တွေပုံနှိပ်ထုတ်ဝေတဲ့ကုမ္ပဏီကိုတည်ထောင်နိုင်တဲ့အဆင့်တွေရောက်လာတဲ့အကြောင်းမတ်အီပွင့်ရီဇန်ကလည်းပြောပါတယ်သူတို့ရဲ့တပ်စတိုရီကလေးပုံမြင်စာအုပ်တွေဘလို့ဖြစ်ပေါ်လာတယ်ဆိုတာနဲ့ပတ်သက်လို့သူကအခုလိုရှင်းပြပါတယ
်ဟောတပ်စတိုရီလို့နာမည်ပေးပြတဲ့အဓိကယူရချက်ကတော့ဟိုတိုင်းနာတစ်ခုနဲ့တစ်ခုဘာသာတစ်ခုနဲ့တစ်ခုမှာဘယ်သူပိုကောင်းတယ်ဘယ်သူကတော့မကောင်းဆိုတာမျိုးမဟုတ်ဘဲနဲ့တတိယပုံမြင်တစ်ခုအနေနဲ့တတိယဇလန်းတစ်ခုအနေနဲ့ပြင်ဒီလူတွေကအတူတကွာရှင်တွဲပြီးတော့အေးအေးဆေးဆေးနေလို့ရတယ်ဆိုတော့ဟို solution အဖြစ်တစ်ခုကိုရှာပေးချင်တာပေါ့နော
်အမေရိကန်လက်ထောက်ဝန်ကြီး Marie Rice ဟာညနေပိုင်းမှာရွှေဘုံဖျားကိုတွားရောက်ပြီးမနေ့ပြန်တောက်ကြနေမှာမြန်မာနိုင်ငံကနေပြန်လဲထွက်ခွာมาဖြစ်ပါတယ်ခင်ဗျာ